တရိတ်ဆန်တွေပေါ်မှာကာကွယ်စောင့်ရှောက်ရေးနိုင်ငံတကာကြိုးပမ်းမှုတွေကိုလိုက်နာဖို့အတွက်သဘောတူထားတဲ့တရုတ်အစိုးရဟာကြားသေးနဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုမှောင်ခိုရောင်းဝယ်ဖောက်ကားမှုတွေအတွက်အားပေးနေတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကဆွဆွဲလိုက်ပါတယ်။ဖမ်းဆီးရမိပြီးမွေးမြူထားတဲ့ကြားတွေကနေရရှိလာတဲ့တရေတွေကိုအိမ်တွေမှာအလှဆင်ပစ္စည်းဖြစ်ပြည်ရင်းမှာရောင်းချနေတာကိုခွင့်ပြုထားတာတွေ့ရတဲ့အကြောင်းလန်ဒန်အခြေစိုက်ပတ်ဝန်းကျင်ဆိုင်ရာစုံစမ်းရေးအေဂျင်စီ EIA ကအင်ကာနေမှာပြောဆိုလိုက်တာပါပြည်နယ်တစ်တော့အာဏာပိုင်တွေရဲ့ပံပိုးထောက်ပံ့မှုတွေရထားတဲ့မွေးမြူရေးခြံတွေကြောင့်ကြားရရဲ့ခန္ဓာကိုယ်အစိတ်ပိုင်းဝယ်ယူမှုတွေကြီးထွားလာနေတယ်လို့ကြားရင်းတွေနဲ့အာရှတလွားကတခြားကြားမျိုးနယ်တွေဖမ်းဆီးမှုကိုလည်းအားပေးရရောက်နေတဲ့အကြောင်း EIA အဖွဲ့ကပြောပါတယ်တရုတ်နိုင်ငံမှာတချို့ကကျန်းမာရေးအတွက်အထောက်အကူဖြစ်စေတယ်လို့ယုံကြည်ထားကြတဲ့ကြားရိုးစိန်ထားတဲ့ဝိုင်းရက်တွေရောင်းချမှုကိုလည်းအစိုးရကတိတ်တဆိတ်ခွင့်ပြုထားတာတွေ့ရကြောင်းပြောဆိုပါတယ်တရုတ်နိုင်ငံဟာကြားရရဲ့ခန္ဓာကိုယ်အစိတ်ပိုင်းနဲ့တခြားဆင့်ရနေတဲ့ပစ္စည်းတွေကိုနိုင်ငံတကာနဲ့ပြည်ရင်းမှာပါရောင်းဝယ်ဖောက်ကားမှုတားမြစ်ထားတဲ့ကုလသမဂ္ဂရဲ့ရှားပါးမျိုးစိတ်တွေကုံတွယ်မှုတားမြစ်ရေးနိုင်ငံတကာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ကြားပါဝင်တော်ရိုင်းတရိษံထိန်းသိမ်းစောင့်ရှောက်ရေးကိုအစိုးရကအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတဲ့သဘောထားကြောင်းအင်ကာနေမှာပဲပြောဆိုသွားတာပါ။